အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်လာနိုင်ခြင်းအလားအလာဘလောက်ထိနှိစက်လာပလဲဆိုတာကိုအမေရိကန်ပြည်ထောင်စုနဲ့အစ္စရေးတို့အကဲဖြတ်ချက်တွေဟာသိပြီးတော့ကြွားချချက်မရှိဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။အမေရိကန်လိုမျိုးရင်းနှီးတဲ့မဟာမိတ်နိုင်ငံတွေဖြစ်ပါစေအစ္စရေးအနေနဲ့လိုအပ်လို့စီးအရအေးအေးယူဖို့အတွက်ဆုံးဖြတ်ထားလို့ရှိရင်ဒီဆုံးဖြတ်ချက်အတိုင်းလုပ်မယ်လို့သူထင်တဲ့အကြောင်းလဲသမ္မတအိုဘားမားကမနေ့တုန်းကဒီဂျေရုဆလင်မှာအစ္စရေးဝန်ကြီးချုပ်နေတညာဝူနဲ့တူလို့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်။အီရန်နိုင်ငံနျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဖြစ်နိုင်သမျှနီလန်အားလုံးကိုအသုံးပြုမယ်ဆိုတာကိုလည်းသူကထပ်လောင်းပြောပါတယ်။ဒါပေမဲ့လို့အခုအချိန်ထိတော့တန်တမာရေးနီလန်အရာဖြစ်ရှင်းနိုင်ခြေရှိနေတုံးပဲလို့ဆိုပါတယ်။အီရန်အနေနဲ့ဒီအစ္စရေးဂျူးနိုင်ငံတည်ရှိမှုကိုဖျက်ဆီးသွားမယ်လို့အစင်တစိုက်ပြောနေတာမို့လို့အီရန်နျူကလ িয়ার လက်နက်ဟာအစ္စရေးတည်ရှိမှုကိုချိန်ချောက်နေတယ်ဆိုပြီးတော့အစ္စရေးဘက်ကယူဆထားပါတယ်။အီရန်ဘက်ကတော့သူရဲ့နျူကလ িয়ার စီစဉ်ဟာအရက်ဖက်တက်တက်သူတည်တနာလုပ်ငန်းတွေနဲ့လက်စစ်စွမ်းရင်ထုတ်လုပ်ဖို့အတွက်ရွေတာဖြစ်တယ်ဆိုပြီးတော့အခိုင်အမာညင်းချက်ထုတ်နေပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ထုတ်ဖို့ဆုံးဖြတ်ရင်တစ်နှစ်လောက်အတွင်းဒီနျူကလ িয়ার ဘုံထုတ်လုပ်နိုင်ခြေရှိတယ်ဆိုတဲ့အကဲဖြတ်ချက်ဟာသူရောသမ္မတအိုဘားမားပါပါ။အမြင့်သဘောထားတူညီတယ်လို့မစ္စတာနေတညာဝူးကပြောသွားပါတယ်။အီရန်နိုင်ငံဘက်ကယူရေနီယံတန့်စင်မှုတွေဆက်လုပ်နေတာဟာလည်းတိကျကိစ္စရပ်တစ်ခုဖြစ်တယ်လို့သူကဆိုပါတယ်။အီရန်ဘက်ကယူရေနီယံတန့်စင်မှုတွေလုံရင်းကနေပြီးတော့တဖြည်းဖြည်းနဲ့စီးရရပါရေယူကင်တလို့များတဲ့အဆင့်ထိကိုရောက်လာလိမ့်မယ်လို့အစ္စရေးဝန်ကြီးချုပ်ကသတိပေးပြောခဲ့ပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလကုလသမဂ္ဂထူထောင်ညီလာခံအတွင်းမှာလည်းအီရန်နိုင်ငံဟာနောက်နှစ်လေလောက်ဆိုလို့ရှိရင်ဒီ red line လို့သတ်မှတ်တဲ့တားမရအောင်အန္တရာယ်ရှိတဲ့အဆင့်ထိရောက်လာနိုင်တယ်ဆိုပြီးတော့မစ္စတာနေတန်ယာဟူးကသတိပေးခဲ့ပါတယ်။